ဂါဇာမှာအစ္စရေးတိုက်ခိုက်မှုကြောင့်အမျိုးသမီးတဦးနဲ့သူ့ရဲ့ကလေး6ဦးအပါအဝင်ပါလက်စတိုင်းအရသား28ဦးသေဆုံးတယ်ဆိုပြီးတော့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်တချင်ထဲမှာတော့ဂါဇာစစ်ရစေးသဘောတူညီချက်ထွက်လာစေဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာဒေသအတွင်းကိုနောက်တစ်ကြိမ်ရောက်ရှိလို့လာပါပြီအပြည့်အစုံမှုတွေဟာလက်အတန်ကြာလာပြီးတော့အပြည့်ရဖို့နီးလာပြီးဆိုပြီးတော့မကြာခဏပြောဆိုနေကြပေမဲ့ယတိပြက်ရလာကြတော့ထွက်မလာခဲ့သေးပါဘူးပြီးခဲ့တဲ့သတင်းပတ်တုန်းကဒူဟာစွန်းနေပွဲကနေသဘောတူညီချက်ရဖို့နီးလာပြီးဆိုပြီးအမေရိကန်ပြောင်စုရောအီဂျစ်နဲ့ကာတာကညှိနှိုင်းမှုတွေကပါပြောဆိုနေပြန်ပါတယ်ဒါပေမဲ့လည်းအစ္စရေးရဲ့တောင်းဆိုချက်တွေကိုလက်မခံနိုင်ဘူးဆိုပြီးတော့ဟာမတ်စ်ဘက်ကညှင်းဆန်နေတော့မှဆွန်းနီပွဲတွေကိုတော့လာမယ့်ရက်တွေအတွင်းကိုင်ရိုမှာပြန်လုပ်ဖို့အတွက်စီစဉ်ထားကြပါတယ်။ဟာမတ်စ်တို့ဟာအပြည့်အဝသဘောတူညီချက်အတွက်ညှိနှိုင်းဖို့ခေါင်းမာမာနဲ့ညှင်းဆန်နေတယ်ဆိုပြီးတော့အစ္စရေးဝန်ကြီးဘင်ဂျမင်နေတန်ယာဟူးကဆွဆွဲပါတယ်။ဒူဟာဆွန်းနီပွဲကိုဟာမတ်စ်ဘက်ကကူးစလေလောင်းမလာတာကိုထောက်ပြပြီးတော့ဟာမတ်စ်ဘက်ကိုတိုက်ရိုက်ဖိအားပေးတဲ့နယ်ဆိုပြီးတော့အစ္စရေးခေါင်းဆောင်ကပြောဆိုပါတယ်။